COVID ကာလမှာပြည်တွင်းအလုပ်လက်မဲ့ဖြစ်သွားသူစိတ်ယုံလုပ်သား2သိန်းဝန်းကျင်နဲ့နေရပြန်ရွှေ့ပြောင်းလုပ်သား3သိန်းကျော်တို့အတွက်အလုပ်သမားရေးရာဌာနကဘာရီဆောင်ရွက်ပေးနေတယ်လဲဆိုတာကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။ COVID ကာယောဂါဖြစ်နေချိန်အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားမှာတွားရောက်လုပ်ကိုင်နေတဲ့ရွှေ့ပြောင်းလုပ်သားအများစုဟာသူတို့ရဲ့လုပ်ငန်းခွင်ပိတ်သိမ်းမှုတွေကြောင့်ပြည်တွင်းကိုအလုံးအင်းနဲ့ပြန်ဝင်လာကြတာ3သိန်းကျော်အထိရှိထားပါပြီ။ပြန်ဝင်လာသူတွေထဲမှာတစ်ဖက်နိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းခွင်ကိုပြန်သွားကြမဲ့သူတွေရှိသလိုအလုပ်လက်မဲ့ဖြစ်သွားလို့အပြီးပြန်ဝင်လာကြသူတွေလည်းရှိနေပါတယ်။အခုလိုနေရက်ကိုပြန်လာသူတသိန်းကျော်အတွက်ပြည်ရင်းလုပ်ကိုင်တွေနဲ့ချိတ်ဆက်ပေးနိုင်ဖို့ကိုအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစည်းရင်းပြုစုဆောင်ရွက်နေတယ်လို့သိရပါတယ်။
ကျိုးစားနေတဲ့ဟာလေးအပိုင်းနေရှိတာပေါ့နော်ဒါမှမဟုတ်လေဒီကာလမှာတော့အများကြီးပေါင်းဆက်လို့ရမှာပေါ့ဘာကျိုးစားလဲဆိုတော့ဟိုပြည်ပပြန်လာတဲ့ဒီလူသမားတွေပတ်သက်တဲ့တဏ္ဍာသူတို့ရဲ့ကျွမ်းကျင်မှုစကီးတွေပေါ့နော်ဒါလေးတွေလည်းတို့ဒီပြည်နယ်တိုင်းလိုက်မှာလည်းတို့ဒါလေးတွေစင်ရင်စရာကြီးတွေလုပ်နေတာပေါ့ဒီဘက်မှာလည်းဟိုသက်ဆိုင်ရာဝန်ကြီးဌာနတွေပဲပြည်ပြည်နိုင်ငံတော်စစ်မဲ့ပြည်ပြည်ဒါမှပုပ်ပတိကတွေပဲပြည်ပြည်အလုကန်တွေပေါ်လာလို့ချင်းတို့ကချိတ်ဆက်ပြီးနေအောင်တော့ဒီစင်းလေးတွေကတို့ကျိုးစားပြီးတော့နော်ပြုစုနေတာပေါ့နော်အခုပြန်လာတဲ့လူတွေတည်းကအဓိကဖြစ်တာပေါ့နော်ဒီပြည်တွင်းမှာလည်းလုတ်ကန်တက်နေများတော့အခုဆိုရင်96ယူနော်ရှိတာပေါ့နော်သူတို့လုတ်ကန်ပြန်ဖွင့်ပြီးတော့လူကောင်း4000တော့ကိုတော့လုတ်ပြန်ခန့်ပေးနေတာပေါ့နော
်ဒါကတော့အလုတ်သမားရေးရအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ပြောသွားတာပါအလုတ်ရှင်နဲ့အလုတ်သမားချအလုတ်အကန်ရရှိရေးကိုချိတ်ဆက်ပေးနေတယ်လို့သူကဆိုပါတယ်အလုပ်ရုံတွေပိတ်သိမ်းလိုက်လို့အလုပ်လက်မဲ့ဖြစ်သွားသူတွေနဲ့ယာယီလုပ်ငန်းဝင်ရန်နာထားလို့အထောက်အပံ့မဲ့နေသူတွေလည်းရှိလိုနေပါတယ်။ COVID ကြောင့်ပြည်တွင်းမှာအလုပ်လက်မဲ့ဖြစ်သွားသူဦးရေကတော့2သိန်းဝန်းကျင်အထိရှိနေတာပါ။ COVID ကြောင့်အလုပ်လက်မဲ့ဖြစ်သွားသူတွေကအထက်ကျုပ်အလုပ်သမားတွေအတွက်ဥရောပသမဂ္ဂကနေမြန်မာကျပ်ငွေ10ဘီလီယံနီးပါးညှိနှိုင်းတဲ့ယူရိုငွေ5သန်းရာထားထောက်ပံ့ပေးနေတယ်လို့သိရပါတယ်။ဒါပေမဲ့အစိုးရဘက်ပိုင်းမှာတော့အလုပ်လက်မဲ့ဖြစ်သွားတဲ့အလုပ်သမားတွေကိုထောက်ပံ့ပေးနေတာမျိုးမရှိဘဲအခုထုတ်ပေးနေတဲ့လူမှုဖူလုံရေးကြီး40ရာခိုင်နှုန်းဟာလည်းကန့်သက်ချက်တွေရှိနေတယ်လို့စက်မှုလက်မှုအလုပ်သမားသမဂ္ဂအဖွဲ့ချုပ်ကဦးသက်နှင်အောင်ကပြောပါတယ်
။ဒီအလုပ်သမားတွေဒီကာလအတွင်းမှာဟိုအလုပ်တွေရှာဖို့လို့တော့အင်မတန်မှခက်ခဲတဲ့ကာလဖြစ်တယ်ပေါ့နော်။အဲ့ဒီလိုကာလအတွင်းမှာအစိုးရကနေထောက်ပံ့တဲ့ထောက်ပံ့ကြီးအားလည်းတကယ်တော့အလုပ်ပြုတ်သွားတဲ့အလုပ်သမားတွေအတွက်ထောက်ပံ့တာမျိုးမရှိဘဲနဲ့ဝင်ရောက်စစ်ဆေးခံဖို့လို့အတွက်ခုလုံးကြီးတည်းကနေပြီးတော့မှလာစာရဲ့40ရာခိုင်နှုန်းပေါ့အဲ့တော့လာစာရဲ့40ရာခိုင်နှုန်းဆိုတော့တွေ့ကြည့်လိုက်တဲ့အခါမှာလည်းကျွန်တော်တို့ဒါဟိုဝင့်နေပြောလို့ရှိရင်တော့5000တောင်မှမပြည့်တဲ့ငွေကြေးဖြစ်ပါတယ်အဲ့တော့ဒီဟာကလည်းဟိုလုံလောက်တယ်လို့ပြောဖို့နေနေတာကထောက်ပံ့ဖြစ်တယ်လို့ပြောရမယ့်အနေအထားဟိုတောင်မှမရောက်တာဘူးကျွန်တော်တို့ကတွားတွေ့ရတယ်ခင်ဗျာ
အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအနေနဲ့လူမှုဖူလုံရေးအကျုံးဝင်သူတိုင်းကိုထုတ်ပေးနေတယ်လို့အလုပ်သမားရေးရအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကအခုလိုပြောပါတယ်
ဒီရင်းမှာတော့လူမှုဖူလုံရဲ့အကျိုးဝင်တဲ့ကလေးတွေကိုမျိုးစားနှမျိုးနဲ့ဆောင်ရွက်ပေးနေတယ်ဒီဘက်တိတ္တအားလူမှုဖူလုံရဲ့အကျိုးဝင်ပြီးတော့တော့အလုတ်တရားရနာခံတာတို့အလုတ်ပိတ်တဲ့ကာလမှာခံစားခွင့်မရတဲ့ကလေးတွေကိုကျတော့ဒီမှာလူမှုထောက်ပံ့ဆိုလောကလာစား40ရာခိုင်နှုန်းလာဟိုထောက်ပံ့နေတာပေါ့တို့လုတ်ပေးနိုင်တာတော့လူမှုဖူလုံရဲ့စိတ်ကနေနော်ဆောင်ရွက်ပေးခဲ့ပြီးပြီတို့အခုလည်းဆောင်ရွက်ဆဲပဲတောင်းနေတာတွေပေးနေတော့မယ်လေသူစီကနော်
အစိုးရကဆောင်ရွက်နေတဲ့လူမှုဖူလုံရေးထောက်ပံ့ငွေဟာထုတ်ယူနိုင်မှုကန့်သတ်ချက်တွေရှိနေပြီးအလုပ်လက်မဲ့ဖြစ်သူတိုင်းအတွက်အကျိုးခံစား권မရှိတာကြောင့်ဒါတွေကိုဖြည့်ရှင်းဆောင်ရွက်ပေးဖို့အလုပ်သမားအရေးကူညီနေသူတွေကထောက်ပြပြောဆိုနေတာပါ။တစ်ဆက်တည်းမှာပဲကိုဗစ်ကာလအတွင်းအလုပ်ရှင်တွေရဲ့အခက်အခဲကိုနားလည်သဘောပေါက်ပေမဲ့ဒီကာလကိုအကြောင်းပြပြီးစိတ်ယုံအလုပ်ယုံတွေပိတ်တာကိုအစိုးရအနေနဲ့အလွယ်တကူခွင့်မပြုသင့်ပဲတရားစစ်စစ်ပေးဖို့တောင်းဆိုနေကြပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။